အမေရိကန်နဲ့အစ္စရေးချင်းဆက်ဆံရေးခိုင်မာမှုရှိကြောင်းနဲ့အီရန်ပေါ်တုံ့ပြန်မှုပူးပေါင်းကြိုးဝမ်းမဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကထပ်လောင်းအတည်ပြုပြောဆိုလိုက်ပါတယ်။စီးရွေးကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းလိုက်တာကိုအီရန်ကခွင့်ကောင်းယူမှာစိုးရိမ်မှုတွေရှိနေကြမှာပဲ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးခိုင်မာကြောင်းပြောဆိုလိုက်ကြပါ။အစ္စရေးနိုင်ငံကတော့မကဒေသရင်းကိုပါအီရန်နိုင်ငံကချိန်ချောက်လာမဲ့အန်ဒီယာကိုတုံ့ပြန်မှုကြိုးဝမ်းမှုတွေနဲ့ရှေ့လယ်ပိုင်းဒေသတည်ငြိမ်ရေးစစ်ကူးတွေရှေ့လယ်ပိုင်းဒေသနဲ့ပတ်သက်လို့ကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းဆွေးနွေးဖြစ်တဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဝန်ကြီးပွန်ပီယိုပါဝင်အမေရိကန်ဒုသမ္မတမိုက်ပင်စ်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တူရကီနိုင်ငံအန်ကာရာမြို့တော်မှာတူရကီသမ္မတနဲ့တွေ့ဆုံပြီးစီးရီးယားနိုင်ငံတွင်တူရကီရဲ့ထိုးစစ်တွေရပ်ဆိုင်းမှုဆွေးနွေးခဲ့ပြီးနောက်တစ်ရက်မှာပဲအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တာပါ။အမေရိကန်ကဂျာဝင်စစ်ဆေးမှုကြောင့်တူရကီစစ်တပ်ကအပြစ်ခံရပ်ဆိုင်းမှုသဘောတူခဲ့တယ်ဆိုတဲ့အပေါ်အစ္စရေးဝန်ကြီးချုပ်ကိုသတင်းတောက်တွေကမေးမြန်းရမှာတော့အကောင်းဆုံးရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းသာပြောပေမဲ့အသေးစိတ်ကိုတော့ထုတ်ပေါ်မပြောပါဘူး။